မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်ပြီးကုလသမဂ္ဂကနေအရေးယူဆောင်ရွက်မယ်လို့မြန်မာနိုင်ငံသားတွေအားကိုးမျှော်လင့်မှုတွေဟာရောပါလာနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ချာဘူဂနာကတတိပေးလိုက်ပါတယ်။ကုလသမဂ္ဂလွန်ကျွေးကောင်စီရဲ့မတ်လ5ရက်တောက်ကြံနေ့မြန်မာအရေးတကပိတ်ဆွေးနွေးပွဲမှာသူမကအခုလိုပြောကြားခဲ့တာဖြစ်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရက်ကတောက်ကြံနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်
She told council members that their unity is needed more than ever on Myanmar.
The Myanmar said that the people of Myanmar are committed to the service of the people. The Myanmar government has been talking about it. This is a very important issue. Myanmar government has been talking about it. Myanmar government has been talking about it.ဒီလိုလူတွေရဲ့ကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေပေါ်မှာထားရှိတဲ့မျှော်လင့်ချက်ဟာတဖြည်းဖြည်းရောပါလာနေတာတွေ့ရတယ်လို့သတိပေးခဲ့ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းမှုတွေရပ်သွားအောင်နဲ့နိုင်ငံတွင်ဒီမိုကရေစီပြန်ပြီးထွန်းကားလာအောင်အချိန်ကျပြီးပြင်းပြင်းထန်ထန်တွန်းအားပေးကြရမှာဖြစ်ပြီးမြန်မာစစ်တပ်ရဲ့စိုးစိုးဝါးဝါဆက်လက်လှုပ်ဆောင်နေတာတွေကိုရှုတ်ချမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်မြန်မာစစ်တပ်ကဖေဖော်ဝါရီ1ရက်အာဏာသိမ်းခဲ့ခြင်းကစပြီးရဲရဲဆက်ဆက်ချိန်မုန်းနေတာဖြစ်ပြီးအခုဆိုငင်းချစွာဆန္ဒပြသူ50လောက်တည်ဆုံနေရပြီဖြစ်တယ်လို့ပြင်းထန်တဲ့ဒဏ်ရာသူကလည်းအများပြားရှိနေတာမို့လုံခြုံရေးကောင်စီအနေနဲ့မြန်မာလုံခြုံရေးတပ်တွေပေါ်မှာခိုင်မာပြတ်သားတဲ့ကြေညာချက်ထုတ်ပြန်မှုအလွန်အရေးပါနေပြီဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုဗ ెంబ ာရွေးကောက်ပွဲရလဒ်ကိုထောက်ခံပြီးမြန်မာပြည်သူတွေနဲ့တသားတည်းရက်တည်ရဟာလည်းတိတ်အရေးပါတယ်လို့မစ်ဘူဂနာကအစည်းအဝေးမှာပြောကြားခဲ့တာပါဒါအပြင်မြန်မာအရေးအတွက်စုပေါင်းလှုပ်ဆောင်ဖို့အရေးကြီးလိုအပ်နေပြီဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အရင်ကရောအခုလက်ရှိမှာပါကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်ကင်းလွတ်ခွင့်ပေးမှာမဟုတ်ကြောင်းလုံခြုံရေးကောင်စီကလည်းပြက်ပြက်သားသားပြတ်သားအောင်ဖြစ်တယ်လို့ကျူးလွန်သူတွေတာဝန်ခံမှုရှိစေဖို့အတွက်နိုင်ငံတကာလှုပ်ထုံးလုံနည်းတွေအရလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကမစ်ဘူဒန်ကပြောကြားခဲ့တာဖြစ်ပါတယ်။